Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘီရပေါင်းကခင်ဝေးကြပါစေ။2025ခုနှစ်မတ်လ10ရက်စနေမနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်နေပါတယ်။တနားစားစီစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျူထွေပါရှင်။
ယူကရိန်းစစ်အဆုံးသတ်နိုင်မှုယုံကြည်ကြောင်းတမရထရန့်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်ထောက်ပံ့ခြင်းမဖြတ်တောက်ဖို့ WFP ကပန်ကြားလိုက်ပါတယ်စစ်ကောင်စီအပေါ်ကနေဒါဒဏ်ခတ်မှုသစ်တွေချမှတ်လိုက်ပါတယ
်ဟာမက်စ်ဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကန်တွေကိုပြန်လွှတ်ပေးဖို့အမေရိကန်တမရကထပ်မံသတိပေးလိုက်ပါတယ်နောက်မြန်မာရေးနဲ့ပတ်သက်လို့ကတော့စစ်ကောင်စီရဲ့လုပ်ရက်တွေကိုလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေအဖြစ်နဲ့သတ်မှတ်ပေးဖို့မြန်မာရေးဆော်ဩသူတွေကအမေရိကန်ဆွေရောက်ကိုတောင်းဆိုကြပါတယ်။ဒီကြောင့်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုတော့မကြခင်မှာထုတ်လွှင့်ပေးပါမယ်။နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတစုံရင်းအမေရိကန်တခွင်နဲ့သိပ္ပံတဲ့နည်းပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးအောင်ပါပါ။အခုကတော့ဒီထိတ်တန့်ရနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ရုရှားကမတ်လ9ရက်တောက်ကြံနေမှာလဲယူကရိန်းကိုလေကြောင်းနဲ့ပြစ်မှတ်တာတိုက်ခိုက်ခဲ့ပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်အောင်သူကြားဝင်ပြီးနှိမ့်နိုင်နိုင်မယ်လို့ညွှန်းလင်းချက်ထားနေစေဖြစ်ပါတယ်။ရုရှားဟာညာရင်းချင်းမစ္စိုင်းထုတ်တဲ့ drone အလုံး200ကျော်နဲ့ယူကရိန်းကိုတိုက်ခိုက်ခဲ့တာပါ။ယူကရိန်းနိုင်ငံတလွှားကပြည်내5ခုကဒဏ်ပေးဆောက်ဦးတွေကိုပြစ်မှတ်တာတိုက်ခိုက်ခံရတယ်လို့လူနေဆောက်ဦးတွေပျက်စီးပြီးဒေသခံတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ရုရှားကယူကရိန်းမှာအပြင်းထန်ဘုံကျဲခဲ့တာကိုသူသိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြိမ်းချမ်းရေးလိုလားတယ်ဆိုရယ်ပြောဆိုချက်ကိုသူယုံကြည်ကြောင်းသမ္မတထရမ့်ကတောက်ကြနေသမ္မတအင်ဂျူရောဘဲဥပုံရုံးကမ်းမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါအပြင်ယူကရိန်းကိုတော့သူစိတ်ပျက်ကြောင်းပြောခဲ့ပါတယ်။ယူကရိန်းဘက်ကအသာစီးရစရာဘာမှမရှိပေမဲ့နှိမ့်နိုင်ဖို့ပိုးပြီးခက်လာတာတွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းကိုလေကြောင်းကာကွယ်မှုတွေဆက်ပြီးပေးဖို့အတွက်အမေရိကန်ဘက်ကစဉ်းစားမှုရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့ဒါဟာယူကရိန်းပေါ်မှာပဲမူတည်နေပါတယ်လို့ပြောပါတယ်။ယူကရိန်းစစ်အဆုံးသတ်ရတဲ့အတွက်ရုရှားဘက်ကနှိမ့်နှိုင်းမှုတွေမလုပ်ဘူးဆိုရင်အမေရိကန်ကရုရှားပေါ်မှာအခွန်တိုးပြီးကောက်ခံမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမတ်လ9ရက်နေ့မှာပြောပါတယ်။သမ္မတထရမ့်ကသူ့ရဲ့ social media truth social မှာရေးသားခဲ့တာဖြစ်ပြီးသုံးနှစ်ကြာနေပြီဖြစ်တဲ့ယူကရိန်းစစ်ပွဲအဆုံးသတ်အောင်ရုရှားဘက်ကနေနှိမ့်နိုင်လာစေဖို့အတွက်အခုလိုအခွန်တိုးကောက်ခံပြီးနောက်ထပ်အရေးယူမှုတွေလုပ်ဖို့အတွက်သူစဉ်းစားနေတယ်လို့ပြောပါတယ်။သူ့ရဲ့လူမှုမီဒီယာထဲမှာသမ္မတထရမ့်ကအခုလက်ရှိမှာရုရှားကယူကရိန်းကိုအပြင်းထန်ပစ်ခတ်နေတာတွေ့ရတဲ့အတွက်ရုရှားဘက်ကနေအပြစ်ခတ်ရက်စဲလာအောင်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ချလာနိုင်တဲ့အချိန်အထိရုရှားပေါ်မှာအခွန်တိုးကောက်ခံတာနဲ့ရုရှားရဲ့ဗန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်အောင်ဒဏ်ခတ်အရေးယူဖို့သူစဉ်းစားနေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးအချိန်မနှောင်းခင်ဆွေးနွေးပွဲစကားဝိုင်းကိုဓာချဖို့လည်းတောင်းဆိုလိုက်ပါတယ်။ရုရှားကအမေရိကန်ကုန်ပစ္စည်းတင်ပို့မှုက2021ခုနှစ်မှာဒေါ်လာ 29.6 ဘီလီယံရှိရာကနေ2024ပထမ17လမှာတော့ဒေါ်လာ29ဘီလီယံအထိကျဆင်းခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့အတွက်နှိမ့်နိုင်လိုကြောင်းမတ်လ6ရက်ကျင်းပပရင်းနေ့ကတော့အီရန်ခေါင်းဆောင်စီကိုစာရဆောင်ပေးပို့ခဲ့တာဖြစ်ပြီးအီရန်ရဲ့အဓိကရန်သူဖြစ်တဲ့အမေရိကန်ရဲ့ကာလာတရှိမဟာမိတ်ဖြစ်တဲ့အစ္စရေးကသဘောတူမယ်လို့သူမျှော်လင့်ကြောင်းတောက်တန်နေမှာပြောပါတယ်။ဒါဟာအီရန်အတွက်အများကြီးပိုကောင်းလာဖို့ရှိတဲ့အတွက်အခုလိုညှိနှိုင်းမယ်လို့သူမျှော်လင့်ကြောင်းလဲတောက်ချာနေ Fox သတင်းဌာနကထုတ်လွှင့်တဲ့ရုပ်သံမေးမြန်းခန်းမှာပြောကြားထားတာပါ။ဒါအပြင်အီရန်ကအခုလိုစာပေးပို့တာကိုလိုချင်မယ်လို့သူထင်ကြောင်းနဲ့အီရန်အနေနဲ့နောက်နျူကလ িয়ার လက်နက်မရနိုင်တဲ့အတွက်သူ့ကိုတခြားအစားထိုးပေးဖို့အတွက်တခုခုလုပ်ရမှာဖြစ်ကြောင်းလဲပြောပါတယ်။အခုလိုအမေရိကန်သမ္မတရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဝန်ကြီးဌာနကစနေတနင်္ဂနွေရုံးပိတ်ရဖြစ်နေတဲ့အတွက်တစုံတရာချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။သမ္မတထရမ့်ဟာဒီစာကိုအီရန်ခေါင်းဆောင်ကြီး အယတ်တိုလာအလီခါမေနီစီကိုလိုက်တက်ပြီးပေးပို့ထားတာပါသမရအင်ဂျူရောကလည်းအခုတော့စာပေးပို့ရတဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး
view american တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ view american တာကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံအေဂျင့်လုံခြုံမှုနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးဆုတ်ဝတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်တဲ့စစ်ကောင်စီအကြီးတန်းအရာရှိကြီး73ယောက်နဲ့ကုမ္ပဏီ3ခုကိုကနေဒါကနေဒဏ်ခတ်အရေးယူလိုက်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျိုလီကမတ်လ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။စနစ်တကျနဲ့ဆုတ်ဝတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်တဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်တပ်ကလူပုတ်ကိုယ်တွေကိုအရေးယူတာဖြစ်ပြီးသူတို့ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေ၊ဖိနှိပ်မှုတွေ၊မတည်ငြိမ်မှုတွေနဲ့ဆိုးရတဲ့ပြဿနာဖြစ်အောင်လုပ်နေတယ်လို့ဖော်ပြထားပါတယ်။ပဋိပက္ခတွေကြောင့်နိုင်ငံတွင်းလူသားစာနာမှုအခြေအနေယိုယွင်းလာသလိုအရက်သားတွေပေါ်မှာအကြမ်းဖက်မှုနဲ့မတည်ငြိမ်မှုပါတိုးလာတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆင်းရဲတွေအရ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတွေတိုးလာပြီးမနစ်ကဒီဇင်ဘာ2ရက်နေ့အထိဆိုအရက်သားတည်ဆုံမှုဟာ6000ကျော်နေပြီဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်မနေ့ကပထမ4လအတွင်းမှာပဲကလေးငယ်ပေါင်း61ယောက်ပါဝင်အရက်သား350ကျော်သေဆုံးခဲ့ပြီး950ကျော်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။အခြားနိုင်ငံတွေအနေနဲ့လည်းအလားတူအရေးယူကြဖို့ကနေဒါကဆက်လက်တိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာတပ်တန်းကျော်အတွက်ကုလသမဂ္ဂရဲ့အချိုးကျထောက်ပံ့ကိုလျှော့ချမှုတွေမလုပ်ရအောင်အရေးပေါ်အကူအညီငွေချထားပေးဖို့အတွက်ကုလသမဂ္ဂစားနပ်ရိက္ခာအစည်းအဝေး WFP ကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရက်ကမတ်လ9ရက်တောက်ကြာနဲ့ကုလယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုချိန်ဟာရမဒန်မွတ်စလင်ဥပုလကုံဆုံးနဲ့အစ်ပွဲတော်ကျင်းပဖို့ပြင်ဆင်နေခြင်းဖြစ်ပြီးတကယ်လို့အရေးပေါ်အကူအညီသာမရဘူးဆိုရင်ရမွန်ဝင်ထောက်ပံ့မှုတစ်လအတွက်တစ်ယောက်ကို12ဒေါ်လာခွဲပေးနေရကနေထက်ဝက်ဖြတ်ချပြီး6ဒေါ်လာပဲပေးနိုင်တော့မယ်လို့ WFP ကပြောပါတယ်။ပေးနေကြတဲ့အတိုင်းပေးနိုင်ဖို့အတွက်ဧပြီလအတွက် WFP ဟာဒေါ်လာ15သန်းအရေးပေါ်လိုအပ်နေသလိုနှစ်ကောင်ထိဆိုရင်တော့ဒေါ်လာ81သန်းလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာတရားဝင်နေထိုင်ခွင့်မရဘဲစခန်းကနေလည်းအပြင်ကိုထွက်ခွာခွင့်မရသလိုရေရှည်ကောင်းမွန်တဲ့ရှင်သန်ရက်တည်ခွင့်လည်းမရတဲ့အတွက်အခုလိုရမွန်ဝေအဖြတ်တောက်ခံရရင်သူတို့လိုအပ်နေတဲ့လုံခြုံရေးနဲ့အကာအကွယ်ပေးမှုတွေကောင်းကောင်းရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။စခန်းတွေမှာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ဆိုလူကုန်ကူးမှုနဲ့လိန်ဖြော်ပြေးလုပ်ငန်းတွေမှာအထမအခိုင်အစေခံရမှုနဲ့အိမ်တွင်းအကြမ်းဖက်မှုတွေကြုံလာရနိုင်တယ်လို့လည်းထောက်ပြထားပါတယ်။ကရင်ပြည်နယ်မြောက်ရီမြို့က BGF နဲ့ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့ဒေသတွေမှာရှိတဲ့ကြားဖြန့်လိန်လေခန်းတွေနဲ့ဆက်နွယ်ပတ်သက်နေတဲ့တရုတ်နိုင်ငံသား456ယောက်ကိုမတ်လ9ရက်နေ့ကမဲဆောက်မြောက်ရီချစ်ကြည်ရဲ့တံတားကနေထိုင်းနိုင်ငံမဲဆောက်အပြည့်ပြည့်ဆိုင်ရာလေးစိတ်ကို BGF ကခေါ်ဆောင်သွားတယ်လို့မျက်မြင်တူက VOA ကိုပြောပါတယ်။ဒါကဒုတိယကြိမ်ခေါ်ဆောင်လာတာဖြစ်ပြီးမတ်လ6ရက်နေ့ကလည်းတရုတ်နိုင်ငံသား460ကျော်ကိုမြောက်ရီကနေခီးသည်တင်ကားတွေနဲ့ထိုင်းဘက်ကိုပို့ဆောင်ခဲ့တယ်လို့ထိုင်းအထူးစုံစမ်းစစ်ဆေးဌာန DSI နဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုလက်တွဲဆောင်ရွက်နေတဲ့ဦးမောင်ထွန်းကပြောပါတယ်။မတ်လ6ရက်ကနေ9ရက်အတွင်းတရုတ်နိုင်ငံသား1400ကျော်ကို BGF ကထိုင်းကိုပြန်ပို့ဆောင်ဖို့လုပ်နေတာပါ။အခု2ရက်အတွင်းပို့ဆောင်ခဲ့သူတွေဟာလူကုန်ကူးခံရသူဒါမှမဟုတ်ရာဇဝတ်မှုကျူးလွန်သူတွေလားဆိုတာကိုအတိအကျမသိရသေးဘူးလို့လည်းပြောပါတယ်။ကြားဖြန့်လုပ်ငန်းတွေကိုတရုတ်နိုင်ငံသားတွေကအဓိကလုပ်နေကြောင်းနဲ့အထမအခိုင်းအစေခံရသူတွေကိုတရုတ်လုံခြုံရေးကရော BGF ကရောနှိမ့်ဆက်နှိမ့်ပတ်မှုလုပ်တဲ့အထောက်အထားတွေကိုထိုင်း DSI ကရထားတယ်လို့လည်းပြောပါတယ်။
မတ်လ10ရက်စနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသားကပြောပြပေးခဲ့တာပါရှင်။အခုကဆက်လို့ကတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ဒဏ္ဍာရီကိုစက်တိုက်ထုတ်လင်းပေးသွားမှာပါ။ မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုမထုတ်လွှင့်ပေးခင်မှာတော့အစ္စရေးတစားကန်တွေပြန်လွတ်ပေးဖို့အတွက်အမေရိကန်သမ္မတကသတိပေးလိုက်တဲ့အကြောင်းအရင်ဆုံးတင်ပြပေးပါမယ်ရှင်။ဟာမတ်စ်ဖွဲ့တွေဖမ်းဆီးထားတဲ့ဒီကြံနေသေးတဲ့အစ္စရေးတစားကန်တွေကိုဒီဟာမတ်စ်တွေအနေနဲ့ချက်ချင်းလွတ်ပေးရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။အမေရိကန်ကဒီအကြမ်းဖက်အဖွဲ့အဖြစ်နဲ့သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကတော့ရေရှည်ခံနဲ့အပြစ်ရရေးရမှသာတစားကန်တွေကိုလွတ်ပေးမယ်လို့ပြောဆိုပြီးဆွေးနွေးမှုတွေနောက်ပြန်လှည့်အောင်အမေရိကန်နဲ့အစ္စရေးကကြိုးပမ်းနေတယ်ဆိုပြီးတော့လည်းဆွဆွဲပါတယ်။ပက်စီဝီဒါကူဆာဝါရာသတင်းပေးပို့ထားတာကိုတော့ကိုညင်းညက်ကအပြည့်စုံပြောပြပေးပါမယ်ရှင
်။ဂါဇာဒေသမှာအပြည့်ရထားတဲ့အချိန်မှာပါလက်စတိုင်းတွေအနေနဲ့သူတို့ရဲ့ဘဝတွေကိုပြန်တည်ဆောက်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအစ္စရေးတစားကန်တွေကိုချက်ချင်းပြန်လွှတ်ရင်လွှတ်မလွှတ်ရင်အကြီးအကျယ်ပေးဆက်ရမယ်ဆိုပြီးယာစတန်ပေးထားပါဗျ။ဘာလို့မှလဲဆိုတဲ့အကြောင်းဂျာတာဘရီနေမှာသူ့ကိုမေးတဲ့အခါမှာတော့သမရထရန့်က
ခင်ဗျားတို့မကြခင်သိမှာပါလွတ်လာတဲ့လူတချို့နဲ့ကျွန်တော်မနေ့ကစကားပြောပြပါတယ်သူတို့ဘလောက်ဆိုးဆိုးဝါးဝါဆက်ဆံခံခဲ့ရတယ်လဲဆိုတာကျွန်တော်မယုံနိုင်တော့အော
င်ပါပဲ
ဟာမတ်စ်အဖွဲ့ကပြန်လွတ်လိုက်တဲ့တစားကန်တချို့နဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံပြီးတဲ့အခါမှာတော့သမရထရန့်ကအခုလိုသတိပေးခဲ့တာပါဒီအပတ်တွင် Trump အစိုးရကအစ္စရေးကိုဒေါ်လာ4ဘီလီယံဘိုလက်နက်တွေပို့ဆောင်ခဲ့ပြီးဒါဟာအခုလအတွင်းလွှတ်တော်အတည်ပြုချက်မပါဘဲအရေးပေါ်အာဏာကိုသုံးပြီးလက်နက်ရောင်းချခဲ့တာဒုတိယအကြိမ်လည်းဖြစ်ပါတယ်။တစားကန်တွေကိုပြန်လွှတ်ပေးဖို့အကောင်းဆုံးနည်းလမ်းကတော့အပြစ်ရရေးဆွေးနွေးပွဲတွေကနေတဆင့်လုပ်ရမယ်လို့ Hamas အဖွဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်ကအကြမ်းဖက်သမားတွေနဲ့မဆွေးနွေးဘူးဆိုတဲ့မူကဟိုးရင်တွေကရှိတာပါ။ဒါပေမဲ့လည်း Trump အစိုးရကအမေရိကန်ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့နဲ့တစားကန်တွေပြန်လွှတ်ဖို့ဆွေးနွေးခဲ့တဲ့အကြောင်းသမ္မတထရန့်ကအတည်ပြုပါတယ
်။ We are helping Israel and those
ဒီဆွေးနွေးပွဲတွေမှာအစ္စရေးတွေကိုကျွန်တော်တို့ကူနေပါတယ်။အကြောင်းကတော့အစ္စရေးတစားကန်တွေအကြောင်းပြောနေလို့ပါ။ Hamas တွေရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးတော့ဘာမှလုပ်မှာမဟုတ်ပါဘူး။ဝေကြီးတွေလည်းပေးမှာမဟုတ်ပါဘူး
။ဒီဆွေးနွေးမှုဟာအစ္စရေးနဲ့ Hamas အကြားဒုတိယအဆင့်အပြစ်ရရေးဆွေးနွေးပွဲတွေနဲ့တီးခြားစီဖြစ်ပုံပေါ်ပါတယ်။ပထမအဆင့်ကတော့ပြီးခဲ့တဲ့အပတ်ကအဆုံးသတ်သွားခဲ့ပါပြီ။အရှေ့အလယ်ပိုင်းရေးရကျွမ်းကျင်သူမီရက်မဘရော့က
most people are expecting
အပြည့်ရဲ့ရေးပြတ်မယ်လို့လူတော်တော်များများကခံမှန်းနေကြပါတယ်အကြောင်းကတော့ဂါဇာဒေသကိုအစ္စရေးဝန်ကြီးချုပ်နေတန်ညာဟုကဆက်ပြီးတော့ဘုံကျဲတိုက်ခိုက်မယ်လို့ထင်ထားလို့ပါအဲ့လိုမျိုးဖြစ်ရင်တော့ဒဇာကန်တွေထပ်ပြီးလွတ်တာမျိုးလည်းဖြစ်တော့မှာမဟုတ်ပါဘူ
းတစ်ချိန်တည်းမှာပဲဂါဇာဒေသကပါလက်စတိုင်းတွေကိုမောင်းထုတ်ပြီးဂါဇာကိုပင်လယ်အကမ်းခြေအပန်းဖြေစခန်းအဖြစ်ပြောင်းဖို့အဆိုပြုထားတဲ့ထရမ့်ရဲ့အစီအစဉ်ကိုတံပြန်တဲ့အဆိုပြုချက်ကိုလည်းအရက်နိုင်ငံတွေကအတည်ပြုခဲ့ပါတယ်။အရက်တွေရဲ့အစီအစဉ်မှာတော့ပါလက်စတိုင်းတွေကဂါဇာမှာဆက်နေနိုင်မှာဖြစ်ပြီးဟာမတ်စ်တွေကိုတော့အုပ်ချုပ်ရေးကနေဖယ်ရှားမှာပါ။အစ္စရေးကဒီအစီအစဉ်ကိုပယ်ချထားပါတယ်။အရက်နိုင်ငံတွေရဲ့အစီအစဉ်ကစိတ်ရင်းစေတနာကောင်းတဲ့လှုပ်ဆောင်တဲ့ပထမခြေလှမ်းဖြစ်တယ်လို့သမ္မတထရန့်ရဲ့အရှေ့အလယ်ပိုင်းအထူးကိုယ်စားလှယ်စတီးဗ်ဝစ်ကော့ဖ်က VOA ကိုပြောပါတယ်။ပါလက်စတိုင်းတွေကိုဂါဇာမှာဆက်ထားမလားဆိုတဲ့ကိစ္စကိုတော့သူကမပြောပါဘူး။
We're evaluating it.
ကျွန်တော်တို့အားလုံးကိုသုံးသပ်နေပါတယ်။ဒါကြောင့်အခုပြောဖို့ဆောပါသေးတယ
်။ Israel အနေနဲ့ Gaza ဒေသကိုပို့တဲ့အကူအညီတွေအားလုံးကိုတနင်္ဂနွေနေ့ကပိတ်ပင်ထားပြီးဒီအကူအညီတွေဟာ Hamas အဖွဲ့စီရောက်နေတယ်လို့ဆွဆွဲနေကြတဲ့အတိုင်း Israel ကဆက်လက်ဆွဆွဲထားပြီးနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကတော့ဒါကိုငြင်းဆိုထားပါတယ်။လက်ရှိမှာတော့ Gaza ဒေသအတွင်း73စီပြတ်တောက်နေပြီးအမိုက်ဖယ်ရှားတာလို့အခြေခံဝန်ဆောင်မှုတွေကိုပါထိခိုက်နေပါတယ်ခင်ဗျာ။
ကိုညင်းညံတင်ပြခဲ့တာပါအခုကတော့မြမရေးနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားသူတွေအမေရိကန်ဆွေရောက်ကိုဘာတွေတိုက်တွန်းနေလဲဆိုတာကြည့်ရအောင်ပါမြမနိုင်ငံတွေကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေအပါအဝင်တပ်ဖြတ်မှုတွေကိုလူသားအထုအပေါ်ကျူးလွန်တဲ့ရာဇဝင်အဖြစ်ဖြစ်နဲ့သတ်မှတ်ပေးဖို့မတ်လ9ရက်နေ့မှာပဲထရမ့်ဆွေရောက်အဖွဲ့နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကိုတောင်းဆိုလိုက်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီလိုတောင်းဆိုတဲ့အထဲမှာတော့အမေရိကန်ပြည်ထောင်စုကဘာသာရေးအဖွဲ့အစည်းကြီးတွေလည်းပါပါတယ်အမေရိကန်နှစ်ချင်းအသင်းတော်များအဖွဲ့ချုပ်မှဦးဆောင်ပါဝင်ခဲ့သူလည်းဖြစ်လက်ရှိမှာဒီ Burma Advocacy Group ရဲ့အမှုဆောင်ဒါရိုက်တာခရီးရန်ဖုံးတော်ကြီးဒေါက်တာ Rai Medley ကိုတော့ကိုညင်းချိုင်ကြီးက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
် Believe that you and your organization also taking part in a joint
နိုင်ငံတကာဝန်ကြီး Marco Rubio ကိုစာရေးသားတောင်းဆိုတဲ့အဖွဲ့ထဲမှာဖုံးတော်ကြီးတို့အဖွဲ့အစည်းလည်းပါတယ်လို့နားလည်ပါတယ်အဓိကပေးချင်တဲ့သတင်းစကားကဘာများဖြစ်မလဲမြန်
What is your main message?to the administration and then especially the Marco Rubio.
The main message is that the SAC and the Tatmadaw
have to be
held
responsible
for the
ဒီကပေးခြင်းတဲ့သတင်းစကားကတော့ချင်းပြည်နယ်ကချင်ပြည်နယ်လို့ဒေသတွေကလူများစုဖြစ်တဲ့ခရီးရန်ဘာသာဝင်တွေကိုအရက်ဖက်ဆစ်ဘက်ခွဲခြားမှုမရှိဘဲတပ်ဖြတ်နေတာတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်တာဝန်ရှိတယ်လို့အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့အလေးအနက်ကိုစိုးရိမ်ကြောင်းကြားမှုနဲ့အတူတောင်းဆိုတာပါ
Myanmar crisis and then atrocity
Well, I think it's very important because that puts into place a whole
ဒီလို မျိုး ကျူးလွန်တဲ့ ဖြစ်ရပ်တွေကို Burma Research Institute က မှတ်တမ်း ပြုစုနေပါတယ် တက်တဲ့ အထောက်အထားတွေကို စီးစစ် စုဆောင်ပြီးတော့ American အစိုးရကို တင်ပြမှာ ဖြစ်လို့ သူတို့ကိုလည်း ကျေးဇူး တင်ရပါတယ် ဒီလို တင်ပြချက်တွေကို အစိုးရ အနေနဲ့ ကောင်းကောင်း မွန်မွန် ပြန်လည် သုံးသပ်ပြီး သူတို့ လူသား မျိုးနွယ်စု အပေါ် ကျူးလွန်တဲ့ ရာဇဝတ်မှု အဖြစ် သတ်မှတ်တဲ့ ဆုံးဖြတ်ချက်ကို ချမှတ်နိုင်ဖို့ ကျွန်တော်တို့ တောင်းဆိုနေပါတယ် American Bureau and Nagaraga Badai Lula Quin Sanya, American Commission Ga, Ruinja Ajaderunga Suyin, Asuya Puego, Luda Mune, Bojulone, Yazumu, Piet, Tamapu, Taiton, Gebubade, Tayo Drugale, a good Jonoru, Townsu, Tade, a time, Talon Archie, Billy Melu, Nolimale.
The U.S. Commission on International Religious Freedom had urged the administration during the Rohingya crisis. To determine that to be crimes against humanity.
Yeah, my next question is do you believe, do you think?
Okay, no, Madai, Lula Krinabo, no? Trap Suya, Pueye, Sewin Samugu, Yanai Melu, Yoji Tawala.
I think it's one of the priorities that marked the first
Trump. အခုလက်ရှိ အာဏာရလာတဲ့ Republican ခေါင်းဆောင်တွေကလည်း ဒီကိစ္စကို အလားတူ ပြဿနာအဖြစ် ဆက်လက် ရှုမြင်တယ် လို့ ထင်ပါတယ် ဒါကြောင့် သူတို့နဲ့လည်း ကျွန်တော်တို့ ဒီကိစ္စမှာ ဆက်လက် ဆောင်ရွက်သွားနိုင်မယ် လို့ ထင်ပါတယ် သူတို့ရဲ့ ခရစ်ယာန် ဘာသာဝင် ညီအကိုမောင်နှမတွေ နှစ်ချင်း Baptist ပဲဖြစ်ဖြစ် Catholic ပဲဖြစ်ဖြစ် ဘာပဲဖြစ်ဖြစ် ဒါက ဘာသာရေး လွတ်လပ်ခွင့်က စိုးရိမ်စရာ ဖြစ်ပါတယ် ဒါအပြင် Rohingya တွေ အတွက်လည်း စိုးရိမ်ပါတယ် ခမည်း ဘာသာ မဲ့ ဖြစ်နေရင်တော့ စိုးရိမ်စရာ ရှိပါတယ် ဘာသာရေး ကြောင့် ယုံကြည် ချက်ကြောင့် နှိမ့်
I believe also in the United States, you have been meeting and advocating for Burma, especially
okay,
with
the United States. Okay, the American people are already so, I mean, how do you respond to your calls and those meetings?
I've been very pleased with those meetings. We try to always bring with
us. အနေနဲ့သူတို့နဲ့တွေ့ဆုံမှုတွေကိုကျင်းနာအားရမိပါတယ် ကျွန်တော်တို့ အတန်တီတင်ထုတ်ပေါ်တာမဟုတ်ပါဘူး ဒီမှာရောက်နေတဲ့မြန်မာနယ်ဝါးတွေကိုလည်းအမြဲကျွန်တော်တို့ခေါ်သွားပါတယ် သူတို့ရဲ့အတန်တီတင်ပြချက်တွေကလွတ်တော်အမတ်တွေကိုအမေရိကန်ရဲ့မူဝါဒရဲ့အကျိုးသက်ရောက်မှုကိုနားလည်အောင်ကူညီပေးပါတယ် မြန်မာပြည်ပေါ်ထားရှိတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေမှန်ကန်ဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာသူတို့နားလည်အောင်ရှင်းပြနိုင်ပါတယ်
ကိုညညအေးမင်းမြတ်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတော့ကိုဦးကျော်စံသားကမူရင်းအသုံးအနှုန်းနဲ့မူရင်းအားပေါ်မပြတ်ထုတ်လုပ်တင်ပြပေးပါဦးမယ်ရှင်ကရုဘပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့အမူကြီးမင်းအောင်နိုင်တဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံတဲ့ကိစ္စမြန်မာစစ်ကောင်စီရ Putin. Moscow Twissamuma, Sikonski, Tigera, Putingo, Brienlo, Chiju, Montines, Ragonsina, Sebastian Strangio, Vida Jepsepare, the diplomat.com got to look your Yamava, yeah? The under a wine can yard, 3 SEO to you or talk on Edra, Nemasikonski, Tigera, the Nap Putingo, Chiju, Topna, you like be. ตรงนี้ยောက်ลาได้ยูเครนสึกโกอชวยรอยไข่มาปัดตาได้ก้องสมุนเนี่ยเอาเวคคันไหนเล่นมั้ยโหลยงจีจ้องโจจาแก่เลยเอฟีโกกูก็พอป่ะว่ะปูติงโกบะยินตะวาโหลขอสู่พี่ jet tai le yin chauk sin pe de atwet jesus tin de nyama bet ka le na nai ngan san ma 78 285 ne myaw thain ma phit dumna putin go sin 6 kaung de saung pe ga de acha nyama 78 ha baisu re phit sin la thauk khan mu pyan la kunyi yain pin mu re ne sit man khan mye so tou naung tha de lo dumna putin ga le chi ju de so pi russia dumna yung thuk gan je go ku ga phop ya ba de နိုင်ငံခြားကုန်သွယ်ရေးလာလာလုံသောကောင်းနေပြီးပြီးခဲ့တဲ့နှစ်အတွင်း40ရာခိုင်နှုန်းတိုးတက်လာခဲ့ပါတယ်တဲ့ဘူဂျုံကြီးမင်းအောင်ရဲ့ဒီခရီးစဉ်ဟာစူအနာသိမ့်ပြီးရုရှားဝဇ္ဇာဥဒ်၄ကြိမ်မြောက်ခရီးစဉ်ဖြစ်တယ်ဒါပေမဲ့သမ္မတပူတင်နဲ့တိုင်ဝမ်တွေ့ဆုံမှုကတော့ဒါပထမဆုံးအကြိမ်ပါပဲသမ္မတကြိမ်တွေ့ဆုံခဲ့တာကအီစတန်အီကနော်မစ်ဖိုရမ်လို့ခေါ်တဲ့စီတိုင်းစ သူတို့နှစ်ယောက်ကြာနှွေးထွေးတဲ့ဆက်ဆံမှုကအစိုးရနှစ်ဖွဲ့လုံးအပေါ်အမေရိကန်နဲ့အနောက်နိုင်ငံအများစုကပြစ်ပယ်ထားတဲ့အချိန်မိကတဲ့ဆက်ဆံမှုအဖြစ်ဖြစ်တယ်။ဘယ်လိုကြီးမဲအောင်လဲအနာသင်ရတဲ့2020ဖေဖော်ဝါရီကဆက်လို့ရုရှားဟာစီးရင်းနဲ့တန်တမာရေးအဓိကအကူအညီပေးခဲ့တာအပြန်အလှန်အဖြစ်လဲ2020ဖေဖော်ဝါရီမှာရုရှားကယူကရိန်းကိုကျူးကျော်တော့တိကောင်စီကဒေါင်းတို့ထောက်ခံခဲ့ ဒီကဝတ်ထုံနိုင်တဲ့နျူကလီးယားဆက်ရုံတွေတစ်ခုတိချောက်ရေးတဲ့ဒဝဲရင်းနဲ့စိတ်ကံတောင်မီဒေသုံးစွမ်းအင်းဆက်ရုံနဲ့ရင်းနှံချက်ဆက်ရုံတို့လည်းတိဆောက်အကောင်တွေဖော်ဖို့လက်မှတ်ရေးထိုးခဲ့ရပါတယ်စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့အန်ယူဂျီအစိုးရကတော့ပူတင်မင်းအောင်နိုင်တွဲဆုံမှုကစံရင်းတမန်ငင်းသာမန်ဆက်ဆံမှုမဟုတ်ပဲ ဂျီနိုဆိုက်လူမျိုးရုံးစစ်ပြမှုကိုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့စစ်တပ်အုပ်စုမှုကိုတမင်တကာထောက်ခံတဲ့သဘောဖြစ်တယ်ဆိုတာပေါ်လွင်နေတယ်။ရုရှားအနေနဲ့ရက်ဆက်ကြံ့ကြူပြီးတရားမဝင်တဲ့ဆက်ရနာရှင်စနစ်ကိုနိုင်ငံရေးအရတရားဝင်ဖြစ်မှုနဲ့မာပြူအရပံပိုးဖို့ဆန္ဒရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းကြီးညာချက်ထုတ်ပြန်ထားကြောင်းကိုကာဖော်ပြပြီးအဆုံးသတ်ထ geopolitical monitor ma anyo grisafu yida thare thoma phit par. Jiru sin ma thabun tap phoe ri twet le yin ma si bu. So ro le yin dan ha yin dan dhamma ma ho drung dan ja yin lu ri pye pong ya de. A pye ma si ba a ne chin mya jan ni de sa tin chang phaya patho si yong kriyan phaya chang ri a long ye na ma bung khu jin ri tha si ja de. Nangan lu ye 80 ya ga jung lo ha ซึ่งชาวนี้โลผิดนี่แหละที่ไอ้สีส้มหมู่อะเหมือนซุ่มผิดเสียแล้วจัดเลยนี่เว้ยผิดแต่ตอนนี้แบบมาลีมสิบตาจังเลี้ยงยังกากวยสนิมสิล่ะฮะคันจินเสียกาวเลยลูกสมาชิงอ่ะสู้ว่าเลยซึ่งกองสีตะพ่อริฮะปิดดันกินลูกสอนเนี่ยเว้ยสิตังจะตะเพ็ดนี่ล่ะไปไข่มาโอ้แล้วไม่สู้ยังอ่ะวูฟรีบอมเมอร์เรนเจอร์ตะพ่อริฮะเดวิดยูเบนเยสู้ยา ကရင်းနီပြည်မှာဖရဲကြောင့်နဲ့ဆေးရုံအလုံးဟာအနည်းဆုံးတကြိမ်တော့ဘုံကျဲခံရဘူးလေလို့ကိုကဖော်ပြထားပါတယ်။ကရင်းနီပြည်မှာ KNDF ဥက္ကဋ္ဌကွန်ပီတူဦးဆောင်ပြီး IEC Interim Executive Council ချက်ချက်အချုပ်ရေးကောင်စီဖွဲ့စည်းဖို့ဂျပန်လုံဆောင်နေပြီမဲ့ဒီကြောင့်တိုက်ခိုက်မှုတွေကြောင့်ပုံမှန်အခြေအနေမရောက်နိုင်ဘူး။လူထုအတွက်အဆောက်အဦတစ်ခုတည်ဆောက်လိုက်တိုင်းစစ်တပ်ကအချိန်မရွေးလာရောက်ဘုံကျဲ ညူကြီးရွေကလွယ်ပြီးဒေသတစ်ခုလုံးလိုလိုလူမျိုးစုတော်တွေကသင်ပိုက်ထားရပြီးဖြစ်တယ်။ကချင်းမြကြီးနားနဲ့ရခိုင်စစ်တွေမျိုးတို့ဟာဒေါ်လာရေးတပ်ဖွဲ့တွေလက်ထဲလုံးလုံးမဟုတ်တော့ကျလူနီနီဖြစ်နေပြီ။ရင်းနှီးမှာလိုပဲပြည်နယ်နှစ်ခုလုံးမှာလည်းလူထုအများစုဟာစစ်တပ်လက်အောက်မှာထွက်ဒေါ်လာရေးတပ်ဖွဲ့တွေရဲ့လက်အောက်မှာနေထိုင်နေကြပြီးဖြစ်တယ်လို့ဆိုပါတယ်။ပြည်ထောင်တိုက် ရင်လက်နက်လုံစာရောင်းချနေတာကိုအမေရိကန်နဲ့နောက်နိုင်ငံတွေကဟန်တားနိုင်ရမယ်။နံပါတ်၁ဂရင်းနီပြည်နယ်မှာလိုအရသာအစိုးရတွေကိုနိုင်ငံကအပြစ်မှတ်ပြုပြီးတန်တမာအထောက်အပံ့ပေးရမယ်။ Number three, Thailand in a humanitarian corridor, Jaranmu Zinjian Pumpibu, Nanganaga, Zaiwanga, Tresang Yame. Number four, Donai in Azuriha, American CE, Kuni Kayami Yau, Lenange, Atuzupin, Lure Se United, Man Port Call, Le Yangyang Kakwe PC, Drone Tencho Snit, Sarari, Yasibu Lua Delu Samashinga Sutaware. American, not Nanganria, see Pedipaka Pinida in Nangama. Lena Tabambi Pedipakao, Nemian Sanga Sumta Simesri. This is my Tabamiazo with Sataya Yazima Pedelu, Samashinga Yita Tower.
Good now, so Ninaro.
Nima on the brink. Don't humble young leader, Numanangan's red guns in it. Green Diaz on the Japare. KoreanTimes.com to look your Yamarachna. เก็บเยอะยาวสุนี่มาพิจารณาปัจจุบันนี้มีอะไรเนี่ยเสียอุชุยกูเพื่อนนั่งเงินส่วนนี้ดิสิตากูยังเล็บจุบจิบกูเอ็นอาชอบีจงจิบกูมาลุกเพื่อกอสตาริกันนั่งเงินมาลุกเพื่อดูลงมาเพื่อชอบเช่นเป็นเด็กเนี่ยลุกส่วนเลยนี่มาเงินมาลงเงินกูเชิงชาวนี่ปีป้านั่งเงินส่วนปีป้ายันดูส่วนมีสีบ่าวลงเงินเป็ดน่าอารมณ์ฮะปีริมเป็ดน่ารีดับเช่นไป ที่ด้วยดีกว่าลูกอัดดาก็เบิ่มไล่ได้เยอะตั้งเพื่อทำชิปปี้ชาซาปีซีบีเยอะสักจังจุดเดียวสุดท้ายสุดท้ายมันรู้อะไรบ้างลูกไล่ยาปีกเลยอ่ะดีสุดท้ายสิ่งนี้ฮะมีมันเองอ่ะด้วยจริงจริงสิ่งนี้จริงจริงแบบเช่นเดียวตัวก็คัสเช่นเดียวสมัยสิงห์อายุอะไรแต่เมื่อสุรศิษย์ฮะสักเรื่องก็ชิลล์มันมันเก็บดูดีกว่าสิ่งที่มันมีมันนู้นที่จุงเอรีจะเป็นสิ่งที่มันสิ่งนั้นจะเป็นจะเป็นอะไรด้วยตั้งแค่ยาร์ ไอ้ยันดูยันดูฮะงามิสเวสสุรัตน์ตัวนั้นแต่แค่ยาร์ชิดะแต่ฮะอ๋อเสียมหุบหูเลยจะเป็นสิ่งที่มีไอ้ไม่ได้พินิจลุงเงินยุติด้วยฮะชัดเจนทุกอย่างเลยสุดท้ายมันยังมาเอายาสีเปลี่ยนละจ้าเลยจะเป็นวิสัยมาคำนี้ตัดดูสิ่งเกี่ยวกันเลยสุดท้ายฮะขึ้นทุกอย่างเพื่อพิบีเอายาดารีก็ติดนิจจะจะทิ้งชูยามะสุยาอุปชุดาลเวกุบีเยลล่าจิมาร์เอสุยาอิวซารีก็สิ่งเกี่ยวกับอะไร สบายสิงห์ยี่วะเลยสิบหกจุดเลยฮะทุกคนฮัฟเบกมาเจ็ดเจ็ดตัวเดียร์เรียนสิบวันนี้ชั้นพักแค่จ้าเลยลุงยูสุรีย์ยาบังกุ้งเนี่ยจูสิบวันนี้ก็ฟูกะสุรุตตาวันลูดิสิยาสิยาอยู่สักแค่จ้าเลยจังหวะเรียนปีสุรีย์ก็สุรีย์จูเม่ก็มากุมาสิบวันนี้นั่งยืนนิโกมุริกุกังวะสนับใจยินชั้นเชื่อสุรีย์ถึงไม่ตัดชักแค่จ้าเลยทั้งปีเลยมวยเดิมมวยดาวเอวี หูน่าสงอาณาจักรนั่นหรอในปัจจุบันเราไต่เป้าวินิจฉัยลุงยูสุเล่นอะไรกันอีอาสุเรลูเว่ประมาณเรื่องเล่าเป่าวินิจฉัยจังหวะลุงไอรีมีบ่าวสุ่มปีแต่ในส่วนการไต่เป้าวินิจฉัยปกติลุงยูสุเล่นสุดท้ายมาสิ่งนี้เป็นแม่เจ้าเลดีดัตตัวเจ้าว่าสู้ขอสบงดูเล่ามาเยอะสิ่งนี้พิเศษที่เช่นเดียวกันมีมาสุดท้ายด้วยเจ้าเลดีดีกับปั๊มปุ่นนี้เป็นแม่สิ่งของสิ่งรอดที่จะสั่งลูกบุก ลุงยูสุไลน์ยูมานังงั้นจูเกิดด้วยเองเลยอเมริกันเองอ๋อจะวินาทีนี้หาส่วนใหญ่เช่นเดียวกันแต่ว่าเดี๋ยวก็จะไปบ้างนะนี่ก็ยุคนี้นี่อะไรอ่ะไอซีจีอินเตอร์เนชั่นแนลคริสต์กรุ๊ปนั่นก็เป็นปีเป็นค่าลีลาอีกเพื่อมาจากงานจอร์ธาดลูแต่ยังได้เล่นกันอีกอันสุดเลยก็สรุปดีจ้าทิ้งชูยี่กูใครมาลงนี่จะเชื่อไหมว่าบ่หูดีจ้ามาอาบยอนนี่แหละเสียวชูยี่ก็เพ็ดด้วยบี ส่งสัญญาณในมือลีจังว่าไล่บุ้งเจนนี่เนี่ยเว้ยเรื่องมันสวยแต่ไม่เปลี่ยนความหมายเช่นนี้ด้วยเนี่ยอะไรลูกสมาชิกงานดีกว่าชุดตัวเล็กเนี่ยรูปย่อแก่ฮาริฮะนั่งงานกับมีดีอาริเรามาจวนจีนดูเรื่องวิพันธุ์ตุ้งตาเด็กเจ้าหน้าที่เว็บเชื่อไปเลยแต่รูปมาเบลูเมียตุ้งตาล่ะจะอุ้มเลยสุราเจนุสสัมผัสละจ้าวด้วยอารมณ์จีนสุดมากเนี่ย
กูจะสั่งตาจิมจ้าเกล้าวเช่นกูดีซีซันเนอร์ดูวิวกับทอลินเน่น่าสงสารที่เนตรินสังบารีเป็นสิ่งซีซันนี้กูรอฟิวเอเว็บไซต์สามีน่าอภิญฟิวเอเฟซบุ๊กเนี่ยยูทูบสามีน่ารีมาเลียเปลี่ยนเล่นน่าเซนจิชิลูยาวาเรชฟิวเอเมริกันตั้งยี่ยุตันเนี่ยรีดิวซีซันนี้กูนี่เซอเมริกันพิองซูวอชิงนันมิโรกันนี่กูได้ยัยทอลินเตสซาปีนี่วาเร ฟิวเอเมริกันตั้งยี่ยุตันเนี่ยรีดิวซีซันนี้กูไลน์ดูมีดาหนึ่งสั่งงาต้องเส้นเนี่ยลีเซฟิวเอเนียจ้าเนียกูนายกันนี่เซนไอที่ซีซันกูรอไลน์ดูมีดาสักกูหนึ่งสั่งงาเนี่ยต้องเซปัตมาไปนายวันเนี่ยสนิทนิ่งนี่นี่มาทัดดูไลน์ลามีดาที่อากูเจกันนี่กูทอลินปีนี่วาเร ရုပ်သံနဲ့ Radio စီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ Live View မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။2025ခုနှစ် March 8ရက်စနေနေ့ကင်းဗျူအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့ဒီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေဆက်ပြီးထုတ်လွှင့်ပေးမယ့်အထက်ကအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပြပါစီ။အမျိုးသမီးတွေတန်းတူညီမျှခွင့်ရဖို့အတွက်လှုပ်ရှားမှုတွေအရှိန်မြင့်ကြဆုဆိုတဲ့ဆောင်ပုံနဲ့ဒီနေ့နိုင်ငံကအမျိုးသမီးများနေ့မှာကမ္ဘာတဝန်းကအမျိုးသမီးတွေတောင်းဆိုလှုပ်ရှားနေကြပါတယ်။ဒီထဲမှာမြန်မာနိုင်ငံကအမျိုးသမီးတွေလည်းပါပါတယ်။ဒေတာရင်းတဲ့နိုင်ငံတကာကအမျိုးသမီးအဖွဲ့တွေနဲ့အတူလက်တွဲပြီးချီတက်ဆန္ဒပြပွဲတွေမှာပါဝင်လှုပ်ရှားကြတယ်လို့မြန်မာအမျိုးသမီးအထည်ချုပ်အလုပ်သမားတွေအကြောင်းကာတွန်းစာအုပ်တအုပ်ကိုလည်းထုတ်ဝေခဲ့တယ်လို့ Sister to Sisters အမျိုးသမီးအဖွဲ့ကပြောပါတယ်။နိုင်ငံတကာအမျိုးသမီးများနေ့လှုပ်ရှားမှုတွေအကြောင်းကိုတော့ဒီ Sister to Sisters အဖွဲ့ကဥဆောင်ကော်မတီဝင်မတ်တင်စာရှွန်းလက်ဤကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။မင်္ဂလာပါမတ်တင်စာရှင်လေးရေပြည်ွေမျိုးသီးကဏ္ဍမှာအခုလိုပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဖိတ်ခေါ်တဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါမတ်လ8ရက်နိုင်ငံတကာမျိုးသမီးများနေ့ရလာပြန်နေပေါ့နော်ဆိုတော့ဒီလိုနိုင်ငံတကာမျိုးသမီးများနေ့မှာဆိုလို့ရှိရင်မြန်မာပါဝင်ကမ္ဘာတဝန်းမှာရှိတဲ့မျိုးသမီးတွေကလည်းဒါအမျိုးသမီးအခွင့်အရေးအတွက်ဒါလှုပ်ရှားမှုပုံစံမျိုးစုံနဲ့လှုပ်ကြတာရှိပါတယ်ဆိုတော့ဒီမတ်တင်စာရှင်လေးတို့Sister to Sisters အဖွဲ့အနေနဲ့ရောပေါ့နော်ဒီနှစ်မှာဘယ်လိုဥတီချက်ရည်မှန်းချက်တွေထားပြီးတော့ဘယ်လိုဆောင်ပုတ်နေနေပေါ့နော်လှုပ်ရှားဆောင်ရွက်နေကြတာရှိပါလဲရှင်းပြပြပေးပါဦ
းအာကျမတို့အတွက်ဒီလိုနေလူနေမြတ်တွေပေါ့နော်အထူးသဖြင့်ဒီလိုအမျိုးသမီးများနေလူမျိုးပြီးရင်ဒီအမျိုးသမီးပေါ့အကျန်းဖတ်မှုပပရွေးနေလူမျိုးတွေအထူးကိုအရေးကြီးတဲ့နေတွေဖြစ်တယ်ဒီနေ့တွေဟာကျမတို့ရဲ့လက်ရှိလက်ငင်းအနေထားပြဿနာတွေတွေ့တယ်မဟုတ်ဘူးပြီးခဲ့တဲ့ကာလတွေထဲမှာကျမတို့ယနေ့အချိန်မှာခံစားဆန်းစားနေရတဲ့အမျိုးသမီးအခွင့်အရေးပေါ့နော်အမျိုးသမီးအခွင့်အရေးဆိုင်ရာတိုးတက်မှုတွေကိုလည်းပြန်ပြောင်းအောင်မိပြီးတော့ဒါအမျိုးသမီးရဲ့ခွန်အားနဲ့လုံနိုင်စွာတွေကိုကျမတို့ဂုဏ်ပြုတဲ့နေ့တွေလည်းဖြစ်တယ်ပေါ့နော်ဒါကြောင့်အထူးကိုတက်မိုးရှိရဲဆိုတော့ဒီနှစ်2025ခုနှစ်ကျမတို့ဒီအမျိုးသမီးများအပြည်ပြည်ဆိုင်ရာအမျိုးသမီးများနေရဟာဆိုရင် accelerate action ဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာတဝန်းမှာလှုပ်ရှားမှုတွေကိုတိုးမြှင့်ဖို့အတွက်နှိုးဆော်ကြတာဖြစ်တယ်။အဲ့မှာလဲ sister of sister နဲ့ကျမတို့နိုင်တဲ့ဘက်ကနေပါဝင်ဆောင်ရွက်လျက်ရှိပါတယ်။အထူးသဖြင့်ဆိုရင်ကျမတို့က sister of sister စတင်ပေါ်ပေါက်လာခဲ့တာဆိုလဲဒီအထည်ချုပ်အလုပ်သမားတွေပေါ့နော်။အထည်ချုပ်အလုပ်သမားအမျိုးသမီးတွေရဲ့ခွန်အားတွေကနေကျမတို့အစကနဦးပြုတာဆိုတော့ဒီနှစ်မှာတော့ကျမတို့ထူးထူးခြားခြားကျမတို့2021ကနေ2023အထိကျမတို့ဒါထုတ်ပြန်ထားခဲ့တယ်ပေါ့เนาะထုတ်လုပ်ခဲ့တဲ့ကာတွန်းစတိုရီလေးရှိပါတယ်ဒါကတော့ဒီအထည်ချုပ်အလုပ်သမားများကဲ့သို့ရဲရင်ကြ Fight Like a Garment Worker ဆိုတဲ့ campaign ကနေထွက်လာတဲ့ကျွန်တော်ကာတွန်းစတိုရီလေးပေါ့เนาะဒီစတိုရီလို့ပေါင်းချုပ်ထားတဲ့ကာတွန်းစာအုပ်လေးကျွန်တော်စတင်ဖြန့်ချီတာလုပ်တယ်နောက်တစ်ခုကတော့ကျွန်တော်နေဆက်တောက်မှာရှိနေတဲ့အမျိုးသမီးတွေဖဲချင်ခံအမျိုးသမီးတွေစွန့်ပြင်ခံအမျိုးသမီးတွေစသဖြင့်ကျွန်တော်တို့မေ့လျော့နေကြတဲ့အမျိုးသမီးစုဖွဲ့တွေရှိနိုင်ပါတယ်ဒီလိုအမျိုးသမီးတွေလည်းကျွန်တော်တို့ဖိတ်ခေါ်ပြီးတော့အကုန်ပြန်ဆောင်ကြတဲ့ပုံစံမျိုးပေါ့เนาะကျွန်တော်တို့အားလုံးခွန်အားမျှတယ်အတူရှိကြတယ်ဆိုတာပုံစံမျိုးလည်းကျွန်တော်ဆောင်ရွက်တာရှိရဲ့ပြီးရင်ကျွန်တော်ချင်းမိုင်တို့လိုနေရာမျိုးတွေ now ဒီနိုင်ငံတကာအမျိုးသမီးအဖွဲ့တွေကဆောင်ရွက်ကြတဲ့လှုပ်ရှားမှုတွေမှာလည်းကျွန်တော်တို့တက်အားပါဝင်ပါလေဥပမာပြောရရင်ချစ်မိုင်မှာဆိုရင်အပတ်နှစ်ဆင်ဆောင်ရွက်တဲ့အမျိုးသမီးလမ်းလျှောက်ချီတက်ပွဲရှိပါတယ်ဒီလိုလမ်းလျှောက်ချီတက်ပွဲမှာလည်းဒီ migrant workers လို့ပြောတဲ့ဒီရွှေ့ပြောင်းလုပ်သမားအမျိုးသမီးတွေနဲ့အတူပေါ့နော် sister of sister အတူလမ်းလျှောက်ချီတက်နေပါတယ် now ဒီအခြားနေရာတွေမှာဆိုရင်လည်းကျွန်တော်တို့ဒါနိုင်ငံတကာအမျိုးသမီးတွေကပြုလုပ်မဲ့ဒီတိုက်တွန်းလို့ဆိုရဲကြေညာချက်တွေမှာကျွန်တော်တို့ပါဝင်ပူးပေါင်းဖို့ရှိတယ်ပြီးရင်အခြားသောအညီမတွေနဲ့အတူထုတ်ပြန်မဲ့ကြေညာချက်တွေမှာလည်းကျွန်တော်တို့ပါဝင်ပူးပေါင်းဖို့ရှိပါတယ်
ဟုတ်ကဲ့ဆိုလိုတာကတော့နိုင်ငံတကာအမျိုးသမီးများနေ့မှာလှုပ်ရှားမှုကတော့ပုံစံမျိုးစုံနဲ့လှုပ်ကြတယ်ပေါ့လေဆိုတော့ပြောလို့ချီတက်ပွဲတွေရှိတယ်နောက်ဆွေးနွေးပွဲတွေလှုပ်ကြတာစုစုစည်းစည်းနဲ့အားလုံးဟိုပါဝင်တဲ့လှုပ်ရှားမှုတွေပေါ့တော့မျိုးစုံလှုပ်ကြရလို့ထင်တယ်ဒီထဲမှာမှထူးထူးခြားခြားကတော့ဆောဆောကမတ်တင်စာရှင်လေးကြီးပြောသွားတာကစာအုပ်ထုတ်ဝေတယ်လို့ပြောတယ်ဒီစာအုပ်နဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးထူးခြားမှုလေးပေါ့ဘလို့အကြောင်းအရာတွေအတိအကျထည့်သွင်းထားပြီးတော့ဒီစာအုပ်ကဘာထူးခြားတယ်လို့ပြောလို့ရမလဲ
ဒီစာအုပ်ကတော့အဓိကအမျိုးသမီးတယောက်ကဲ့သို့ဆိုတဲ့ခေါင်းစဉ်အတိုင်းပဲအမျိုးသမီးတွေရဲ့ရုန်းကန်ရတဲ့ဘဝဖြစ်စဉ်တွေအထူးသဖြင့်အထည်ချုပ်အမျိုးသမီးတွေပေါ့နော်အထည်ချုပ်ကဏ္ဍကကျမတို့နိုင်ငံမှာဆိုရင်တကယ်ကိုကြီးမားကျယ်ပြန့်တဲ့ကဏ္ဍဖြစ်တဲ့အခြေခံလုပ်သားတွေအများကြီးပါဝင်လှုပ်ရှားနေကြတယ်အဲ့ထက်မှာ80ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပါတယ်ဒီအမျိုးသမီးကအသက်အရွယ်လဲစုံလင်တယ်ပြီးရင်တကယ်မြေပြင်မှာလဲအခက်အခဲတွေအများကြီးရင်ဆိုင်ကြုံတွေ့ရတယ်ကျမတို့လုပ်သားအင်အားမြန်မာနိုင်ငံမှာဆိုရင်တကယ်ကိုအခြေခံအကျဆုံးသောလူအင်အားဖြစ်တယ်ပေါ့တော့အထက်မှာအမျိုးသမီးရအများစုဖြစ်တယ်ဆိုတော့ဒီစာအုပ်ထဲမှာဆိုရင်တော့ကျွန်တော်2021ကနေ2023ခုနှစ်အတွင်းကျွန်တော်တို့ဒီနှစ်နှစ်တာကာလအတွင်းမှာကျွန်တော်ရေးသားဖော်ပြခဲ့တဲ့ကာတွန်းအတူလေးတွေပေါ့နော်အားလုံးမောင်ကာတွန်းအပုပ်ကြီး၅ပုပ်ပါဝင်ပါတယ်ဒီကာတွန်းစာအုပ်ဒီထဲမှာဆိုရင်ဒီအမျိုးသမီးအလုသမားအမျိုးသမီးတယောက်ချင်းစီတုံတွေ့နေရတဲ့ဖြစ်ရလေးတွေကိုကျွန်တော်တို့ဖြစ်ရမှန်နဲ့ကျွန်တော်တို့ comment နဲ့ပေါ့နော်ပေါင်းပြီးတော့ကျွန်တော်တို့ဒါဇလန်းပုံဖော်ပြီးရေးသားထားတယ်အဲ့ထက်မှာအမျိုးသမီးတွေအခက်ခဲတွေလည်းပါတယ်လို့သူတို့ရဲ့မျောလင်းချက်တွေသူတို့ရင်ဆိုင်နေရတဲ့အနေအထားတွေသူတို့ဘလို့ရုန်းကန်နေရလဲဘလို့ခွားတွေနဲ့ရှေ့ဆက်နေကြလဲဆိုတာကိုမြင်သာအောင်တကယ်လက်တွေ့မြေပြင်ကအခြေအနေတို့ထင်ဟပ်နိုင်တဲ့ story မျိုးတွေကျွန်တော်တို့ဖော်ပြထားတာဖြစ်ပါတယ်ဒါပြောရမယ်ဆိုရင်ဒီ story တွေကကျွန်တော်တို့ပြည်သူတွေစုဖြန့်ဝေတဲ့အခါမှာပြည်သူတွေစီကလည်းဒီ story ရတဲ့ဆင့်ခွန်အားတွေရတယ်ဒီ story ရတဲ့ဆင့်သူတို့ဒီအလုသမားအမျိုးသမီးတွေရဲ့ဘဝတွေကိုစာနာလာတယ်ဆိုတဲ့ feedback တွေလည်းကျွန်တော်မြောက်များစွာရရှိခဲ့ပြီးတော့ online ဒီပေါ်မှာပြန့်နှံ့ခဲ့တဲ့ storyတွေဖြစ်ပါတယ်ဒါတွေကိုကျမတို့ကပုံနှိပ်ပုံစံမျိုးနဲ့ထုတ်ဝေရခြင်းယူရချက်ကတော့ကျမတို့ဒီ story တွေက online ပေါ်မှာတွေရက်တံမသွားဘူးကျမတို့မရောက်နိုင်တော့အဲနော် internet မရရှိတဲ့နေရာတွေဒါတွေကိုပါကျမတို့ပြန့်နှံ့သွားစေခြင်းနဲ့စာအုပ်ကလည်းဖတ်ယုံနဲ့လည်းမပြီးဘောဒီစာအုပ်ကိုဖတ်ပြီးသွားပြီးအတွေးတွေပေါ်လာစေခြင်းနဲ့ပြီးရင်အဲ့စာအုပ်တွေကိုလည်းထပ်မံပြီးအခြားသူတွေကိုဖြန့်ဝေပြီးတော့ဖတ်ရှုဖို့အတွက်ကျမတို့တိုက်တွန်းစေခြင်းနဲ့ပေါ့နော်ဒီယူရချက်တွေနဲ့အဲကျမတို့ဒီစာအုပ်ကိုထုတ်ဝေဖို့စီစဉ်ဖြည့်ခဲ့ပါတယ်
ဒါအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထွက်ဝေတယ်ဆိုတဲ့အခါကျတော့နိုင်ငံတကာကိုလည်းဒါရအောင်လုပ်သွားမယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့မြန်မာဘာသာနှစ်ဘာသာနဲ့ထုတ်ပြန်ခဲ့ရလဲပါဝင်တယ်အဓိကအားဖြင့်တော့ကျွန်တော်တို့မြန်မာနိုင်ငံအမျိုးသမီးတွေအရေးကိုပြောရဲဆိုရင်အခြားနိုင်ငံကအမျိုးသမီးတွေရဲ့အနေထားနဲ့ကျွန်တော်တို့အများကြီးစင်တူတာတွေရှိတယ်ဆိုတော့နိုင်ငံတကာမှာလည်းအမျိုးသမီးများပုံစံမျိုးစုံနဲ့ရုန်းကန်ရှင်သန်နေကြရဲဆိုတော့ကျွန်တော်တို့ sister တို့ sister ရဲ့ယူရချက်ထဲမှာဆိုရင်နိုင်ငံတကာအမျိုးသမီးလှုပ်ရှားမှုတွေနဲ့ချိတ်ဆက်ရန်ဆိုတာပါဝင်တယ်အဲထဲမှာဆိုရင်အခုလိုမျိုးအလုသမားအမျိုးသမီးရဲ့အနေအထားတွေပေါ့နော်ဒါတွေကိုလည်းနိုင်ငံတကာညီမတွေကိုသိစေချင်တယ်ဒါကြောင့်ကျမတို့အင်္ဂလိပ်ဘာသာနဲ့ပါကျမတို့နဲ့အတူသွေးစည်းညွတ်ညွတ်စွာယက်တည်နေကြတဲ့နိုင်ငံတကာမှာရှိနေကြတဲ့အလုသမားဒီ union တွေပေါ့နော်အလုသမားသမဂ္ဂအသီးသီးရအမျိုးသမီးတွေပြီးရင်မြန်မာပြည်နဲ့အတူသွေးစည်းညွတ်ညွတ်တဲ့ကျမတို့ဒီအိမ်ကြီးချင်းနိုင်ငံတွေပြီးတော့အနောက်ကမ္ဘာပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုအလွယ်တကူသူတို့ဖတ်ရှုနိုင်အောင်လေ့လာနိုင်အောင်ကျမတို့စီစဉ်ထားပါတယ်
ဒီလိုမျိုးသမီးတွေရဲ့လှုပ်ရှားမှုတွေသူတို့ရဲ့စွမ်းအားတွေသူတို့ရဲ့စွမ်းဆောင်မှုတွေကိုဒါနိုင်ငံတကာမှာလည်းပို့ပြီးတော့ဟို awareness ပေါ့နော်ဟိုသိလာအောင်လို့လုပ်ရကြမယ်လို့လည်းထင်ပါတယ်ဆိုတော့ဒါကိုလည်းဒါနိုင်ငံတကာမျိုးသမီးများနေမှာဒါတမင်ချိန်ကြိုက်ပြီးတော့ထုတ်တာပေါ့နော
်ဟုတ်ပါတယ်ဆိုတော့ကျမတို့အမျိုးသမီးတွေရဲ့ကျမတို့ရုန်းကန်ရမှုတွေကဘလောက်ပဲလူမျိုးဘာသာအသားအရောင်နိုင်ငံတွေကွဲပြားနေပါစေကျမတို့တူညီမှုတွေအများကြီးရှိတယ်အဲ့လိုပဲကျမတို့ခွန်အားတွေကလည်းနိုင်ငံတွေကိုဖျက်ချော်စီစဉ်ပါတယ်ဆိုတော့မြန်မာပြည်သူတွေရဲ့ခွန်အားအထူးသဖြင့်ဒီအထည်ချုပ်အလုပ်သမားတွေလမ်းပေါ်တက်လိုက်တဲ့အချိန်ကစလို့ကျမတို့နိုင်ငံတစ်နိုင်ငံလုံးမှာရှိနေတဲ့လုပ်သားပြည်သူတွေအားလုံးမိဘပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကိုကျမတို့စိတ်ဆော်နိုင်ခဲ့ရလဲမြင်ရတယ်ပြီးတစ်ချိန်တည်းမှာလည်းဒီပြည်သူတွေရဲ့ခွန်အားတစ်ဆင့်ကမ္ဘာဒေသအသီးသီးမှာရှိနေကြတဲ့တော်လန်ပြည်သူတွေအားရခွန်အားကူးဆက်ခဲ့တာဆိုကျွန်တော်မြင်ရတယ်ပေါ့နော်အဲ့တော့ကျွန်တော်ခွန်အားတွေကပြန်လည်အားပြည့်ဖို့လိုတယ်ဒီနေ့ကလာအထူးသဖြင့်ကဘာကြီးမှာဒီကျွန်တော်လက်ရာစွန်းနေပေါ့အရန်ကိုကြီးစိုးလာတဲ့အချိန်မှာအခုလိုကျွန်တော်ဖိနေခံပြည်သူတွေအချင်းချင်းကြားပြီးရင်မျိုးသမီးတွေအချင်းချင်းကြားသွေးစည်းညီညွတ်မှုပြသဖို့အကောင်းဆုံးအချိန်လို့လည်းမြင်ပါတယ်အဲ့အချိန်မှာမှမျိုးသမီးအရေးလို့ပြောရင်မြန်မာပြည်ရဲ့မျိုးသမီးအရေးမှာဆိုရင်လည်းအခြေခံအကျဆုံးသောလူသားမျိုးသမီးရဲ့အတန်နဲ့သူတို့ရဲ့မန်သူတို့ရဲ့ခွန်အားတွေကိုလည်းမမေ့လျော့စေချင်တဲ့ရွယ်ချက်တွေလည်းပါဝင်ပါ
ဆက်တယ်ပဲမေးချင်တာကတော့အခုဒီမြန်မာနိုင်ငံအပါအဝင်ပေါ့နော်ကမ္ဘာတဝန်းကအမျိုးသမီးတွေဒီကနေ့မှရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေပေါ့နော်ဘာတွေများတွေ့ရပါလဲရှင်
ရင်ဆိုင်နေရတဲ့စိန်ခေါ်မှုနံပါတ်1အရေးကြီးဆုံးကဘာလဲဆိုတော့ကျမတို့ဒီအာနာရှင်နေနောက်အဆွန်ရောက်တဲ့ဒီခေါင်းဆောင်တွေကခေါင်းထောင်ထလာတာကကျမတို့အမျိုးသမီးကိုတိုက်ရိုက်စိန်ခေါ်ရလို့ကျွန်တော်မြင်ရပါတယ်။ဒါကိုသုံးသက်တဲ့ဆိုရင်လည်းကျမတို့ဘာလဲဆိုတော့မဟာပူဝါရခေါင်းထောင်ထလာခြင်းလို့လည်းကျမတို့ပြောလို့ရတယ်ပေါ့နော်။ဒီလက်နက်ကင်ထားတဲ့သူတွေဒါမှမဟုတ်ဒီအာနာပါဝါအာနာ300လုံးတယောက်ထဲဒါမှမဟုတ်တစုတစ်ခွဲတဲ့ချုပ်ခိုင်ထားတဲ့အင်အားစုတွေကနေမှကမ္ဘာနေရာဒေသအသီးသီးမှာကြီးစိုးလာတယ်ဆိုတဲ့အနေအထားမှာကျမတို့ဘာလို့မြင်ရလဲဆိုတော့နောက်ကွယ်ကနေမဟာပူဝါရပေါ့နော်အမျိုးသားတွေကလည်းလက်ဆွဲနှုတ်ဆက်ပြီးအမျိုးသားတွေပဲကျမတို့ငြိမ်းချမ်းရေးတိစောက်တာမျိုးဖြစ်ဖြစ်အမျိုးသားတွေပဲစစ်ပွဲတွေဖြစ်တာပဲဖြစ်ဖြစ်အားလုံးကသူတို့ Diga Mahapuara Jisore Nangisne Jiu, Jamaru Jarema, New Media, We Miku Kanya, the Gede Jamaru Lila Donda Chadia Chimes, Mudum the Miri Bawin and Yinja Ya Bobiro Yeshi Didane Biom Sanga Netja Lao Bobiro Yeshi Didanes Rale Jamaru to the Nabinashania Potopio Sutari Shiba Totonya the Gede Jamaru Nangai Semyani Boma now Mud Miria Usami Piora now Gozabi Piora Muri Jamaru Anere and Aria Bales or Jamaru Mud me to Kulomo Biom the Kaba Louis de Maso, Mugin Yazu, Alo Marbini, Saint Corny, Tia de Lujama, Yamar, Yamana Maso, let La to Webona. The second Sia Sabi, Anna, Dina Galama, Grea, you need change Maru Dula or Barles or the Nudari Tisur and Nangis and it Sabi Chipuani, and I call it Mud Media, Gonzo Dampian, Sanga de Bona, Yamaso, Mud Me to Mani, a land to Nine, Senti, Maru.
ဒီကိစ္စရောက်တဲ့နိုင်ငံတကာအမျိုးသမီးများနေမှာလှုပ်ရှားမှုတွေအရှိန်နှင့်ကြဖို့အမျိုးသမီးတွေနှူးဆော်နေကြတဲ့အကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ပေးကြတာပါရှင်။ဒီအမျိုးသမီးကဏ္ဍကိုတော့အခုလိုစနေမနက်ခင်းနဲ့တောက်ကြညရေဒီယိုအစီအစဉ်တွေမှာတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလေအမေရိကန်တခွင်ကိုလည်း 500ရင်းနှီးမြှုပ်နှံမယ်လို့ Apple ကုမ္ပဏီကကြေညာပါတယ်။ဒီလိုအကြောင်းအရာတွေကိုစစ်ဆေးပြီးတော့တုတ္တဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကွန်ဂရက်လွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းထဲမှာသူအစိုးရလက်ထက်အကောင့်ထဲပေါ်နေတဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အဓိကထားပြောကြားခဲ့ပါတယ်။စီးပွားရေး၊လူဝင်မှုကြီးကြပ်ရေး၊အမေရိကန်နိုင်ငံသားရေးဆိုင်ရာထရန့်ရဲ့မူဝါဒတွေအပေါ်လွှတ်တော်အမတ်တွေရဲ့တုံ့ပြန်ပြောကြားချက်တွေကဘယ်လိုရှိပါလဲ
။ Mr. Speaker, the President of the United States.
မိန့်မန်သမ္မတဒေါ်နယ်ထရန့်ကဒုတိယသမ္မတတန်းကာလအတွင်းဆောင်ရွက်မှာနေပတ်သက်ပြီးကွန်ဂရက်စ်လွှတ်တော်ကိုမတ်လ၄ရက်နေ့ကမင်းငွန်းပြောကြားပါတယ် Republican လွှတ်တော်အမတ်တွေကတော့ဒီမူဝါဒတွေနဲ့ပတ်သက်ပြီးတော့ချီးကျူးပါတယ် Republican အောက်လွှတ်တော်အမတ် Monica De La Cruz ကအခုလိုပြောပါတယ်
And give us
a Biden အစိုးရလက်ထက်ကပြောဆိုခဲ့တဲ့ American အိမ်မတ်တွေကိုပြန်ပြီးတော့အကောင့်ထဲပေါ်ပြီးမှာပ
ါ Trump ရဲ့စိတ်ခွန်အားထက်သန်မှုကိုလည်း Republican အောက်လွှတ်တော်အမတ် Doug Lamafa ကချီးကျူးပါတယ်
The gloves are off, but it really is.
America အတွက်လုံးစရာရှိတာတွေကိုအားနဲ့မှန်နဲ့လုံနေတာပါ။သူ့ရဲ့အတွေးမြင်တွေမူဝါဒတွေတကယ့်ကိုလက်တွေ့ကြပါတယ်
။ They just make sense.
သမ္မတဂျိုးဘိုက်ဒန်လက်ထက်ငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေတက်လာတာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာ Trump ကကုန်စည်နှုန်းတွေကြောင်းလုံမဲလို့ပြောထားတာပါ။ခုအခါမှာတော့ Mexico နဲ့ Canada တရုတ်သွင်းကုန်တချို့အပေါ်အခွန်တိုးကောက်လိုက်ချိန်မှာ stock ဈေးတွေကျဆင်းနေပြီးတော့ကြက်ဥလိုစားတောက်ကုန်ဈေးနှုန်းတွေလည်းမကျသေးပါဘူးအထက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အထက်လွှတ်တော် Man Chuck Schumer ကအခုလိုပြောပါတယ်
One thing Donald Trump did not
Donald Trump ပြောသွားတာလည်းမပါတာကအမေရိကန်တွေအားလုံးသိနေကြတဲ့ကုန်စည်နှုန်းတွေကြောင့်ဘလို့လုံးမဲဆိုတာပါဒါပေမဲ့သူလုံးတာကကနေဒါမက္ကဆီကိုနဲ့ကုန်သွယ်ရေးစစ်ပွဲဆက်လိုက်ပြီးကုန်စည်နှုန်းတွေတက်အောင်အသေးချာကိုလုပ်နေပါတ
ယ
်အမေရိကကကုန်သွယ်ကုန်တိုးမကောက်တာကြောင့်အမေရိကန်တွေမျက်နှာတွေဆိုပြီးတော့ Trump ကနှစ်ရှည်လာများထောက်ပြလာတာပါကုန်သွယ်ကုန်တိုးကောက်တာကြောင့်အချိန်ကာလတစ်ခုအတွင်းထိခိုက်နစ်နာမှုတချို့ရှိနိုင်ပေမဲ့ရေရှည်မှာတော့ပိုအဆင်ပြေစေတယ်လို့ဆိုရတယ် Republican အလုပ်တော်အမတ် Mike Collins က
You bring American
American တွေကိုချစ်တော့ပေါ်ကိုရက်တီးပြီးကုမ္ပဏီတွေလည်းပြန်လာပါပါအမေရိကမှာပဲထုတ်လုပ်တာကြောင့်ဈေးလည်းတက်တာမှာပ
ါ Trump ပထမတက်တန်း2018ခုနှစ်မှာအခွန် short ကောက်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပြီးခုအခါအဲ့ဒီဥပဒေကိုတက်တန်းထပ်တိုးဖို့လိုအပ်နေတာပါ Republican အလုပ်တော်အမတ် Monica De La Cruz ကခုလိုပြောပါတယ်
They're concerned about the Trump tax cuts going away.
Trump ရဲ့အခေါ်အစီအစဉ်ဖျက်ပစ်လိုက်မှာကိုစိုးရိမ်နေကြပါတယ်။ဘာလို့လဲဆိုတော့ Hispanic တွေအနေများတဲ့ဂျမဒေသကစီးပွားရေးလုပ်ငန်းအသေးစားလေးတွေအပေါ်တင်တာမကပဲ American တွေအားလုံးအပေါ်တက်ရောက်မှုရှိမှာကြောင့်ပါ။အခုကောက်မယ်ဆိုရင်ဒေါ်လာ1,200လောက်ပိုပေးရနိုင်ပြီးတော့ဒီပမာဏဟာ American မိသားစုအတွက်သတင်း6ပတ်စာစားတောက်စီဖြစ်ပါတယ်
။ Democrat ခေါင်းဆောင် Alutor အမတ် Hakeem Jeffries ကတော့ချမ်းသာတဲ့သူတွေကိုအခွန်လျှော့ကောက်တဲ့အစိုးရအသုံးစေဖျက်တောက်တာမျိုးကိုမလိုလားဘူးလို့ဆိုရတယ
် Republicans aren't trying to bring
Republican တွေကတနိုင်ငံလုံးစူးစီးညင်ညွတ်မှုရောက်အောင်မလုပ်ဘဲစိတ်ဝမ်းကွဲအောင်လုပ်နေတာပါ Republican တွေကအမေရိကရှေ့ကိုကြည်တရမယ်အစားနောက်ကျောင်းပြန်လှည့်နေတာပ
ါဖေဖော်ဝါရီ28ရက်နေ့ကအင်ဂျူရောမှာသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီတို့စကားခြေချင်းဖြစ်ပြီးတဲ့နောက်ယူကရိန်းမြေရှားတပ်ထုတူပေါ်ရေးသဘောတူစာချုပ်မချုပ်ဆိုနိုင်ခဲ့ပါဘူးအဲဒီနောက်မှာတော့ယူကရိန်းသမ္မတကသူ့ဘက်ကနေနောင်တရကြောင်းထုတ်ဖော်ပြောကြားပြီးမြေရှားတပ်ထုတူပေါ်မှုကိစ္စရွှေနေဖို့ပြန်လည်အဆိုပြုလာပါတယ်ရုရှားယူကရိန်းစစ်အဆုံးသတ်ဖို့ထရမ့်ကကြိုးစားနေတာဖြစ်တယ်လို့ယူကရိန်းတွေလောက်ဘယ်သူကမှငြိမ်းချမ်းရေးလိုချင်မှာမဟုတ်ဘူးလို့သမ္မတဇယ်လင်စကီကပြောပါတယ်ဒါဟာသမ္မတထရမ့်ရဲ့ယက်တီချက်ပြတ်သားမှုကြောင့်လို့ Republican Alutor အမတ် Ryan Zinke ကပြောပါတယ
် Obviously the letter he had rethought it
ဆာရမသူပြန်ပြီးတော့စဉ်းစားသုံးသပ်ထားတာပါပါတယ်သမ္မတဖရန့်ကအရေးကြီးပုဂ္ဂိုလ်ဖြစ်ပြီးတော့ကမ္ဘာကြီးမှာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်ကျွန်တော်ကတော့သူ့လိုမဟုတ်ပါဘူး။အမေရိကဆိုတာမရှိရင်စစ်လည်းမနိုင်နိုင်ပါဘ
ူး
။ဒီမိုကရက်တစ်အာဏာရခြင်းမှာတော့ယူကရိန်းကိုစစ်ရေးအကူအညီဒေါ်လာဘီလီယံနဲ့ချီပေးခဲ့တာပါ။2014ခုနှစ်ကယူကရိန်းခရိုင်းမီးယားကျွန်းစွန်နဲ့ဒွန်ဘတ်စ်ဒေသကိုရုရှားကသိမ်းပိုက်ခဲ့တယ်လို့2022ခုနှစ်မှာလည်းယူကရိန်းကိုထိုးစစ်ဆင်တိုက်ခိုက်တာကြောင့်ကျူးကျော်သူဟာရုရှားသားဖြစ်တယ်လို့သတ်မှတ်ထားတာပါ။
I think we need to support
Ukraine ကိုအကူအညီပို့လိုပါတယ်သူတို့ကအလွန်ရေးပါတယ်မဟာမိတ်တွေပါ Ukraine ကိုအကူအညီပေးဖို့ပေးထားတဲ့ခရီးတိုင်းအကောင့်တွေပေါ်ပြီးတော့ American ရဲ့ခရီးစကားကိုထိမ့်သိမ်းဖို့လိုအပ်ပါတယ
် American အစိုးရအသုံးစိတ်ကို Congress လွှတ်တော်ကမတ်လ14ရက်နေ့အထိသာယာယီချပေးထားတာကြောင့်စက်တင်ဘာလအထိအသုံးစိတ်ချမှတ်ဖို့ခုခါ Congress လွှတ်တော်မှာကြိုးပမ်းနေကြပါတယ်သမ္မတ Trump ကတော့အသုံးစိတ်အမြန်ဆုံးချမှတ်ပေးဖို့ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုရောတိုက်တွန်းထားပါရခင်ဗျာ iPhone နဲ့ Apple ကုမ္ပဏီတို့ပစ္စည်းအတော်များများတရုတ်နိုင်ငံမှာထုတ်လွှတ်တာပါခုနှစ်ပိုင်းနဲ့အတွင်း Apple ကုမ္ပဏီဟာ Vietnam နဲ့ India မှာစက်ရုံတွေထပ်တည်ဆောက်ပေမဲ့ America မှာတော့ပြန်ပြီးတော့မြုပ်နှံတာမျိုးမရှိခဲ့ပါဘူးဒါပေမဲ့ခုအခါ American ပြည်ထောင်စုမှာဒေါ်လာဘီလီယံ500ရင်းနှီးမြုပ်နှံမှာဖြစ်ပြီး AI server တွေထုတ်လုပ်ဖို့ Texas ပြည်နယ်မှာစက်ရုံတည်ပါလိမ့်မယ်ဒါလို့ယင်းဒီမြုပ်နှံမှုကနေအလုတ်အကိုင်ပေါင်း2000လောက်ဖန်တီးပေးနေတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ Apple CEO Tim Cook တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာလိုက်တာပါအမေရိကမှာပြန်ယင်းဒီမြုပ်နှံပြီးတော့အလုတ်အကိုင်တွေဖန်တီးပေးနိုင်ဖို့ကုမ္ပဏီတချို့ဟာအခုလိုဆောင်ရွက်လာတာဖြစ်ပြီး Apple ကုမ္ပဏီလည်းပါဝင်လာတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုပြောပါတယ်
ကုန်သွယ်ကုန်တိုးကောက်တာကိုမပေးချင်တာကြောင့်သူတို့ဒီမှာပြန်လာပြီးယင်းဒီမြုပ်နှံမှာပါ
Apple ကနေရာတွေပြန့်ခွဲပြီးတော့ပစ္စည်းထုတ်လုပ်ဖို့ဆောင်ရွက်နေတာဖြစ်ပြီးဒါဟာ Trump ရဲ့တရုတ်ပေါ်ကုန်သွယ်ခွင့်ချမှတ်တာကြောင့်မဟုတ်ဘူးလို့သုံးသပ်သူတဦးကပြောပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကအကဲခတ် Bill Range ကခုလိုပြောပါတယ
်။ I mean they are now in the in have been
ကုန်သွယ်ခွင့်တိုးကောက်တဲ့ကိစ္စမတိုင်ခင်နဲ့အနည်းငယ်ကလေးကတရုတ်ကစက်ရုံတွေကိုပြောင်းရွှေ့ဖို့လုပ်နေတာပါ။တရုတ်နိုင်ငံတည်းစက်ရုံအတော်များများရှိနေပေမဲ့ခုခါမှာအများကြီးသူ Apple ကပြောင်းရွှေ့ဖို့လုပ်တာ
။တခြားနိုင်ငံမှာသွားအခြေစိုက်တဲ့ American company တွေနိုင်ငံတွင်းပြန်လာပြီးတော့ကြီးမြတ်တဲ့ America တပံပြက်ဖြစ်လာဖို့ Trump အစိုးရကကြွေးကြော်ထားတာပါ။ Creative Strategies အဖွဲ့ CEO ဆက်မှုထုတ်ကုန်ကဏ္ဍအရေးသုံးသက်သူ Ben Bajarin ကအခုလိုပြောပါရယ်။
They're just taking the opportunity to use
America မှာလည်းပြန်လဲခြေချမယ်မူဝါဒအရာစက်ရုံတွေပြန်ပြီးပြောင်းထွေးဖို့ပြင်ဆင်နေချိန်မှာအများသတိထားမိလောက်အခုလိုထုတ်ပြန်တာပ
ါ America မှာပြန်လဲမြုပ်နှံတဲ့အစီအစဉ်အရ Arizona ပြည်နယ်မှာရှိတဲ့ Taiwan တပိုင်းလျက်ကူးပစ္စည်းဆက်မိုင်ကွန်ဒက်တာထုတ်လုပ်တဲ့ TSMC company စက်ရုံကနေပိုအစစ်မြစ်နဲ့ Silicon chips တွေထုတ်လုပ်မယ်လို့လည်း Apple company ကပြောဆိုထားပါတယ်ခင်ဗျာ
သူရဆောင်ရင်အမေရိကန်တခွင့်အစီအစဉ်ကိုအောင်တင်ဆက်ခဲ့တာပါရှင်ဖီယူအမေရိကန်တန်ကနေမက်စလာရှိရဲ့စနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုကတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ် ရေတံခံနိုင်တဲ့အဝတ်ထည်တွေကနေတန့်ရှင်းပစ္စည်းတွေမကတ်တဲ့ဥခွက်တွေအထိလူသုံးကုန်ပစ္စည်းအမျိုးမျိုးမှာထည့်သွင်းသုံးစွဲနေတဲ့ဓာတုပစ္စည်း PFAS ဟာအင်မတန်ကုန်မှအသုံးဝင်သလောက်အန္တရာယ်လည်းကြီးတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ် PFAS ဆိုတာပါပါလေဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ရှင်
ကျဓာတုပစ္စည်းတွေလည်းမှာပေါ့နော်ဒီက forever chemical ဆိုတာဟုတ်အများခေါ်ကြတယ်အဲ့ဒါဘာလဲသိကြလို့ပါဆရာဘယ်တော့မှမပြောက်တော့တဲ့ chemical ဆိုတာဘာပါလဲဆရာ
forever chemical ဆိုတာထောင်ရဓာတုပစ္စည်းဆိုတော့ပြောကြတယ်ဒါကတော့ဘယ်ပစ္စည်းမှတော့ထောင်ရတော့မရှိဘူးသို့တော့ဒီဓာတုပစ္စည်းကနှစ်ပေါင်းသိမ့်နဲ့ချီတန်းနဲ့ချီပေါ့တုံတန်းရောမပြက်စီးတော့တဲ့ပစ္စည်းဖြစ်လို့ဖြက်စီးလို့မရတဲ့ပစ္စည်းဖြစ်လို့ကျွန်တော်တို့က permanent chemical ဆီလို့ခေါ်တယ်။သူကကောင်းကျိုးဆိုးကျိုးနှစ်ခုတွန်းတွဲတော့ရှိပါလေ
။ဒီ forever chemical ထားရဓာတုပစ္စည်းတွေမှာဘာဓာတုပစ္စည်းတွေပါပါလဲဆရာ
။ဒီဓာတုပစ္စည်းကို PFAS ဆိုတော့ကျွန်တော်တို့ခေါ်ရင်ပါဒါမှမဟုတ်ပိုလီကလိုရိုအယ်ကိုင်းဆပ်စန်လို့ခေါ်တယ်။အယ်ကိုင်းဆိုတာအများကြီးကိုပြောတာအကန်ဆိုတာဓာတုဝေဒပစ္စည်းတွေမှာအော်ဂနစ်ဆိုတဲ့ပစ္စည်းတွေရှိတယ်တမျှအကန်လို့ခေါ်တာဟုတ်တယ်လို့မြင်ရအကန်ရှိတယ်အဲအကန်ပါတယ် substance ဒါမှ fluorine ပါတယ် fluoro အဲ့ဒီကောင် poly အများကြီးပါတယ်ဒီတော့ PFAS ဆိုပြောရင်ပါ fluoro အကန် substances ဆိုတော့ပြောကြတယ်အဲ့ substance ကဘယ်လောက်များလဲဆိုရင်အခုလောလောဆယ်တွေ့တာ12000ကျော်ရှိတယ်။ဒါပေမဲ့လောလောဆယ်မှာဓာတုပစ္စည်းနှစ်ခုအဓိကအသုံးပြုတယ်။အဲ့ဒါပါလားဆိုရင်ပါဖလိုရိုအော်တနက်အက်ဆစ်လို့ပြောကြတယ်။ဟာနံပါတ်1ရှိတယ်။နံပါတ်2ကပါဖလိုရိုအော်တနက်ဆာဖောနိတ်ဆိုတော့ရှိတယ်။ဒီနှစ်ခုကိုအဓိကထားတော့သုံးကြတယ်။ဒီနှစ်ခုကလောလောဆယ်အသုံးပြုတဲ့PFAS ဆိုခေါ်တဲ့ထာဝရဓာတုပစ္စည်းတွေမှာအရေးပါဆုံးနှစ်ခုဖြစ်ပါတယ်
။ဟောဆရာဆက်စားလည်းပြောတယ်ကောင်းကျိုးရှိတယ်ဆုံးကျိုးရှိတယ်ဆိုတော့ပထမဆုံးကောင်းကျိုးလေးကိုပြောပြပေးပါဆရာဒီဓာတုပစ္စည်းရဲ့ကောင်းကျို
းဒီကောင်းကျိုးတွေကသူကရေမတင်ဘူးမကပ်ဘူးအလွယ်တကူနဲ့ဟောမပြည့်စည်ဘူးဆိုတော့အလုံးဝင်လာတဲ့အများကြီးပါဥပမာပြက်ဟင်းချက်တဲ့အိုးတွေထမင်းအိုးတွေ non stick လို့ခေါ်တယ်မကပ်အောင်လုပ်တဲ့နေရာမှာသူ့ကိုထည့်သွင်းတာအဲ့ဒီဟာကို Teflon လို့ခေါ်တာ Teflon က PFAS ဖြစ်စီပဲအဲ့ Teflon ကိုအိုးတွေမှာသုံးကြတယ်နောက်တစ်ခါမီးသတ်တဲ့ဖုန်းတွေမှာအရင်ကမီးသတ်ဖုန်းတွေဆိုခဏလေးပြတ်သွားတယ်ဘာညာပေါ့နောက်တစ်နှစ်တစ်ခါလဲရတယ်နှစ်နှစ်တစ်ခါလဲရအခုကဘယ်လိုမဟုတ်တော့မီးသတ်ဖုန်းကိုအကြာကြီးသုံးလို့ရအောင်လို့သူ့ကိုထည့်တာပြီးရတယ်တော့ဒီခေါင်းလျှော်ရည်တို့အဝတ်အထည်တွေမှာလဲကျွန်တော်ရေဆိုခံတဲ့ဝတ်ထည်တွေဒီတော့ရပါလေအဲ့ထာဝရတမကဲတာအမှန်အတုံးဝင်ပါလေနာစတစ်ကပကတ်တဲ့အိုးတွေမှာသုံးတော့ဗောဒဲအိုးတွေအဲဖရိုင်ယာတွေထမင်းအိုးတွေပေါင်းအိုးတွေမှာအကုန်လုံးဒီနောက်ပိုင်းမှာကျတော့နာစတစ်ကတွေသုံးလာကြတယ်အဲ့ဒါ PFAS နဲ့လုတ်ထားပါလေနောက်တစ်ခုကဒီဝင်ရိုးစုံကိုသွားတဲ့ခါမှာဒါမှမဟုတ်အေးတဲ့နေရာတွေမှာအလုတ်လို့တဲ့ခါမှာနှင်းကြိုက်တယ်ရောတန်နေခံရနှင်းကြိုက်တယ်ဆိုအသားရည်ရောပဲ့ပေါ့နှင်းမကြိုက်အောင်လို့ဆိုရင်ဘာလုပ်ရလဲဆိုအဲ့ဒီအဝတ်စာရေမဆူရအောင်အဲ့ရေမဆူဝဲအောင်လုပ်တဲ့အဝတ်စာကဒီ PFAS နဲ့တုတ်ထားတာဒါမှမဟုတ်သူကိုယ်တိုင်ကကျွန်တော်တို့အဲ့ဒီအထည်တွေနဲ့ကိုရက်ရင် PFAS နဲ့ရက်ရပါလေမျက်ခင်းတုတွေတော့ဘလုံးကံတဲ့ခါကျမျက်ခင်းတုတွေရှိတုံတန်မပျက်စီးအောင်လုပ်ဖို့ဆိုမလွယ်ဘူးအဲ့ UU plastic ကပျက်စီးတယ်ဒါ PFAS နဲ့လုပ်ရင်မပျက်စီးဘူးဒါတွေအများကြီးလုပ်တယ်နောက်တော့ပိစားတော့ဒီကြက်ကြော်တွေပို့တဲ့ခါမှာမကတ်အောင်ဆိုတော့ထဲ့တဲ့ဘူးတွေမှာလည်းဒီ PFAS ကိုသုံးကြပါလေ
ဆရာအသုံးဝင်တာတွေအများကြီးပါเนาะဆိုးကျိုးအောင်ဆရာဆိုးကျိုးအောင်ပါလိမ့်ရှိပါလေ
မကတ်ဘူးဆိုတော့အိုးတွေကိုဒီခါလေးကျတော့ထုံးပြီးပြုတ်မိရင်ဒီကောင်ကအပြင်ကိုထွက်လာတတ်တာရှိတယ်ပဲ့သွားရင်ကျွန်တော်ရေထဲရောက်မှဒါမှမဟုတ်ရင်စားတဲ့အစားစာတွေရောက်အဲစားစားလေးရောက်ရင်သူကအသေးငယ်ဆုံးအမှုန်လေးတွေဒီ PM 2.5 ထက်ကိုငယ်ရင်တော့သူကသွေးလေးကိုရောက်သွားတာပေါ့10 micrometer ထက်ကိုငယ်ရင်သူကသွေးလေးရောက်သွားသွေးလေးရောက်သွားရင်ကျန်တဲ့နေရာကြောက်ကတ်လို့အလုံးပျက်စီးတဲ့ကင်ဆာရောဂါ ဖြစ်နိုင်တော့ဒါဒီနေရာတွေမဟုတ်ပါဘူးခုနမျက်ခင်းတို့အင်ဂျီမှာထည့်ထားတာတို့အကုန်လုံးပါလေစပရေးတွေပါဒီမှာလဲပါတယ်မိသားဖုန်းတွေမှာလဲပါရင်အဲ့ဒီကောင်တွေကလူတွေကိုဒုက္ခပေးတော့တာသူဘာကြောင့်လဲဆိုတော့မပြတ်မှမပြတ်တော့ဝင်သွားပြီဆိုကိုခန္ဓာရောက်ပြီဆိုတော့မပြတ်စီတော့ကိုခန္ဓာနဲ့မတည့်တဲ့လူရှိတယ်တဲ့လူကတကယ်လည်းမရှိဘူးသူက foreign body ဖြစ်တယ်ကိုယ်နဲ့မဆိုင်တဲ့ပစ္စည်းဖြစ်နေတော့ကိုယ်ခန္ဓာနဲ့ထုတ်လို့လည်းမရဘူးထားဝယ်စင်တည်နေတော့သူ့မှာပြဿနာဖြစ်တယ်အထူးဖြစ်တောက်ရည်တွေထဲကိုဝင်သွားတယ်ကျွန်တော်တို့ရေကန်တွေမှာလွင့်လာတဲ့အကြည့်အမှုန်လေးတွေကြာလာပြည့်အဲ့မှာကျွန်တော်တို့ကစစ်ပတော်မတောက်ဘူးဆိုရင်အဲ့ဒီရည်တွေမှာပါလာတယ်ဒါကြောင့်အိမ်ကတောက်ရည်သားနေပါလေဘလောက်ပဲပြောပြောအဲ့ဒီရည်ကိုတတ်နိုင်စစ်ပတော်တောက်တာလုပ်ရပါလေရည်စင်းနဲ့တောက်ရင်တော့တော်တော်လေးသက်တာလေ
သာဝရဓာတုပစ္စည်းဆိုပြီးတော့ဘလို့စပြီးတော့တတ်မှတ်လဲအဲ့ဒါလေးပြောပြပေးပါဆရာ
သာဝရကမ်ကယ်လို့တကယ်တော့မသိကြပါဘူးပထမဆုံးထုတ်လို့တာပေါ့1945ဆက်တွင်းလောက်ကဆိုတော့ထုတ်တယ်စပြီးတော့ထုတ်တယ်တက်ဖရွန်ဆိုပြီးတော့ထုတ်တာပေါ့ပါဘလို့အော်တန်နက်အက်ဆစ်ဆိုတော့အဲ့ဒီကနေစထုတ်တာသုံးရင်လည်းဒီကောင်မပြတ်တော့ဘူးဆိုတာသိလာတာသိရတော့သူ့ကိုနောက်ပြောင်းလာနာမည်ပေးလိုက်တယ်သာဝရတကယ်လည်းသာဝရဘလို့မဖြတ်လို့မရအောင်အဲ့တော့ဓာတုဝေကပစ္စည်းတွေမှာအများကြီးတုံးလို့ရတယ်ဒီဓာတ်ခွက်ကားမှာတုံးတဲ့ဟာတက်ဖရွန်ဆိုရင်ဈေးလည်းကြီးတယ်အတုံးလည်းကျတော့ပေါ့အဲ့ဓာတ်ခွက်ကားမှာတုံးတာကနေစတော့ခြံနဲ့အပြင်မှာတဖြည်းဖြည်းတုံးလာကြဒီနာမည်ကတော့မပြည့်စုံနိုင်ဘူးတုံးတောင်းလဲသူကမီးတိုက်လည်းဘာမှမဖြစ်ပါဘူးမီးရှို့လို့တုံးတောင်းလည်းဘာမှမဖြစ်ဘူးအတော်လာမီးကိုတော့ခံနိုင်တယ်ဒါပေမဲ့ तू ကလေတိုက်လို့အမုံလေးတွေထွက်ထွက်သွားရင်ကွဲသွားရင်ဒါအပြင်မှာ6တွေ့သွားရင်နည်းထွက်တဲ့ဟာကိုလူတွေသိမသိကြဘောသူကပြဿနာအကြီးကြီးဖြစ်နိုင်တဲ့ဟာဖြစ်တယ်တန်ကျွတ်အိုးတွေသုံးတာအကောင်းဆုံးပဲဖြစ်တယ်စတီးအိုးတွေသုံးရမယ်ချက်ပြုတ်တဲ့အိုးတွေအပြင်ကိုထည့်ပြီးတဲ့ပုဂံတွေခွက်တွေမှာလဲဒီပစ္စည်းတွေပါတာကိုတွေ့ရတယ်ဒါကြောင့်လူတွေကိုခန္ဓာထဲကိုရောက်သွားမလာပါဘောရောက်သွားရင်တော်တော်လေးဒုက္ခပေးနိုင်တယ်ဒါကြောင့်အစားထိုးနိုင်ကိုဒီသိမ့်မှန်ပညာရှင်တွေကကျန်ဆနေကြလားဥဒတိတော့မတွေ့သေးပါဘူ
းဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တွေ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မြတ်သက်ပုံမှန်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါရဲ့ရှင်ဒီစီစဉ်တဲ့ TVB ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VUE website စာမျက်နှာအပြင် VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်မတ်လ၈ရက်စနေမနက်ခင်း view အစီအစဉ်တွေကိုမြမစံတော်ချိန်မနက်9:00နာရီအထိဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်ရှင်။ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်အောင်သူကြားဝင်ညှိနှိုင်းနိုင်မယ်လို့မျှော်လင့်နေစေဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ရုရှားကယူကရိန်းကိုလေကြောင်းကနေတိုက်ခတ်မှုတွေလုပ်နေတဲ့အချိန်မှာပဲအခုလိုပြောဆိုလိုက်တာပါ။ရုရှားဟာမတ်လ9ရက်တောက်ကြနေကပဲဒီမစ်ဆိုင်းတုံးနဲ့ဒရုန်းအလုံး200ကျော်နဲ့ယူကရိန်းကိုညလုံးပေါက်တိုက်ခိုက်ခဲ့ပြီးတော့ယူကရိန်းနိုင်ငံတလွာပြည်နယ်5ခုကတအားပေးအဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်လူနေအဆောက်အုံတွေပျက်စီးပြီးတော့ဒေသခံတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းရာရှိတွေကပြောပါရယ်ယူကရိန်းမှာဒီရုရှားကအခုလိုအပြင်းထန်ဘုံကျဲနေတာကိုသူသိပေမဲ့လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြင်းချမ်းရေးလိုလားတယ်ဆိုရယ်ပြောဆိုချက်ကိုသူယုံကြည်တဲ့အကြောင်းသမ္မတထရမ့်ကတောက်ကြနေကသတင်းတောက်တွေကိုပြောဆိုခဲ့တာပါရှင်မြန်မာနိုင်ငံအေးချမ်းလုံခြုံမှုနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးဆိုးဝါးတဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်တဲ့စစ်ကောင်စီအကြီးအကဲအရာရှိကြီး73ယောက်နဲ့ကုမ္ပဏီ3ခုကိုကနေဒါကတန်ခတ်အရေးယူလိုက်တဲ့အကြောင်းကနေဒါနိုင်ငံခြားရေးဝန်ကြီးမလန်နီဂျိုလီကမတ်လ9ရက်နေ့ကကြေညာပါတယ်ဆိုရတဲ့လူခွေချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်တပ်ကလူပုတ်ကိုယ်တွေကိုအရေးယူတာဖြစ်ပြီးတော့သူတို့ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနောက်မတည်ငြိမ်မှုတွေနဲ့ဆိုရတဲ့ပြဿနာတွေဖြစ်အောင်လုပ်နေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်။ဒီနေ့အတွက်သတင်းချင်းချုပ်နဲ့အတူစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်စီစဉ်ထုတ်လွှင့်ရမှုကကိုငင်းချိုင်းအေးပါ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။မတ်လ၈ရက်စနေမနက်ခင်း view အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်၆နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါရှင်။ကျွန်တော်တို့ရဲ့ဒီရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဝက်ကိုတော့ Radio Line တို့မီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ view အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုထူးဝဲကျေးဇူးတင်ပါတယ်ရှင်။ view ပရိသတ်များအားလုံးကိုရောစိတ်ပါကျမ်းမာပေးခြင်းကြပါစေ။စမခင်ပြူထွေးပါ။နောက်အစီအစဉ်မှာပြန်ဆုံတွေ့ကြရအောင်ပါရှင်။